မောခဆိုင်ကလုံမုန်တိုင်းတန်တင့်ရခိုင်ပြည်နယ်မှာနိုင်ငံတကာကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေကိုထုတ်ပေးထားတဲ့ခီးသွွာလာခွင့်ကိုစစ်ကောင်စီကအခုအချိန်ထိယာယီဆိုင်ငံ့ထားဆဲဖြစ်ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကမနေ့ကရက်စွဲနဲ့ထုတ်ပြန်လိုက်တာပါစစ်ကောင်စီကအခုလိုကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုကန့်တတ်ထားတာဟာဒုက္ခရောက်နေတဲ့ဒေသခံတွေအတွက်နေထိုင်စားသောက်ရေးတွေပိုပြီးတော့ထိခိုက်နေတယ်လို့ကုလသမဂ္ဂယုံကြည်ညာချက်မှာဖော်ပြထားပါတယ်အခုလိုပြည်သူတွေသဘာဝဘေးဒဏ်ကြောင့်ဒုက္ခရောက်နေတဲ့အချိန်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုကန့်တတ်လိုက်တာကပြည်သူတွေကိုပို့ပြီးတော့ဒုက္ခရောက်စေတဲ့အပြင်ဒါဟာလူခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်တယ်လို့လည်းရခိုင်ဒေသမှာလူမှုကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့ဒေသခံအမျိုးသမီးတဦးကပြောပါတယ
်အတူဆက်အနေနဲ့ဘာလို့ရှိနေလဲဆိုတော့ဘိုးကလေးကဒီရခိုင်မြောက်ပိုင်းကလေခိုင်မြောက်ပိုင်းကစစ်စစ်ဗစ်မန်ပြည်သူတွေအများကြီးရှိတဲ့နေရာဖြစ်တယ်ပေါ့နောက်လူမှုကကျွန်မတို့ဒီရှေ့တောင်မန်ဒရယ်ဝါကလို့ပြောရမလားသူတို့ဆင်းရဲမွေးနေတဲ့ဒေသလေးရှိတယ်ပေါ့နော်လူတွေလည်းအဲ့လိုပုံစံမျိုးနေထားမျိုးအလုံးလက်မဲ့လူမှုတွေလည်းတအားများတယ်စီးပီးဆောင်တွေလည်းတို့ရှိတဲ့နေရာဖြစ်တယ်ဆိုတော့ခါကျတော့အခု disaster ဖြစ်ပြီးတဲ့နောက်ပိုင်းမှာတို့ဇာဝတ်နေရေးပေါ့နော်ဒီအငတ်ပေးစိတ်နေတဲ့လူတွေလည်းအများကြီးရှိတယ်ကျွန်မတို့ဒီအမိုးအကမရှိတဲ့လူတွေတောက်သွင်းရတဲ့အဆင်မပြေတဲ့လူတွေအများကြီးရှိတယ်ပေါ့နော်the give or academy ဖြစ်ပြီးတော့ဒီ one year အတွက်အဲ့ဒီခါကျတော့ဥမာမသက်ရှင်နေရေကိုတောက်သွင်းနေရတယ်နောက်တစ်ခုကခါရပြင်းနေတဲ့စားတောက်တွေကိုမစားရဘူးအမိုးကမရှိဘဲနေထိုင်နေရတယ်အဲ့ဒီဟာကြောင့်နောက်ဆက်လေးပါဖြစ်နေလဲဆိုပြီးယောဂပြရတယ်ဆိုသူတို့မြင်မြဖြစ်နေကြတာတွေ့ရတယ်ပေါ့နော်ဒီဟာကိုစစ်ကောင်စီကသိလျက်နဲ့ဒါသူတို့မြင်မြဟိုဒေးရဲ့ကျမတို့ဟိုဆင်းလက်နဲ့ကြီးစင်းနဲ့ပိတ်နေကြမလို့ဒါလုံးဝလူခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်တယ်ပေါ့နော်အဲ့လိုပုံစံမျိုးကျမအနေနဲ့တော့မြင်မိတယ်ပေါ့
စစ်ကောင်စီအနေနဲ့အခုလိုပြည်သူတွေဒုက္ခရောက်နေတဲ့အချိန်မှာနိုင်ငံတကာအဖွဲ့အစည်းတွေရဲ့ကူညီထောက်ပံ့မှုတွေကိုရပ်တန့်ထားတာဟာနိုင်ငံရေးရအမြထုတ်ချင်တာကြောင့်ဖြစ်တယ်လို့လည်းလွတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ရခိုင်ရေးကြောင်းကျင်သူဦးဖေတန်းကတုံ့တက်ပါတယ်
။ဟာပြောဒီလောက်ကြီးအချိန်ဆဲပြီးတော့လုံနေတာဟာစစ်ကောင်စီနဲ့ဒါကတော်တော့ကိုဟိုတရားလုံးကြီးကြီးကိုပြောလို့ရတယ်။ပြည်သူတွေကလည်းတော်တော့ကိုဒုက္ခရောက်နေတဲ့ရှင်းကမှာဒီလေနဲ့ဒီလိုကအဓိကရရှိရတဲ့သဘောတူညီချက်အဓိကအကြောင်းရင်းဖြစ်တဲ့ဒီတိုင်းဆိုင်နာမှုဆိုင်ရာအောက်ကိုဟိုအခြေရရှိထားတဲ့အဲဒါပုံရိပ်ကိုလည်းတွားပြီးတော့ထိခိုက်ကြပါတော့။ဒါမှခါချက်ကိုလည်းတွားပြီးတော့ထိခိုက်ကြ။အဲဒါကြောင့်တုံ့ပြန်တော့ပြောရရင်တော့ဒီကိစ္စကဘယ်လိုမှမလုပ်တင်တဲ့ကိစ္စမဟုတ်ဘူး။အများဆုံးဖွင့်ပေးလေဒုက္ခတွေကအများဆုံးဟိုဆက်တာခွင့်ရလေပေါ့နော်။ဒါကြောင့်ကျွန်တော်တို့ကလည်းဖွင့်ပေးလာမယ်ဖွင့်ပေးလာမယ်အဲဒီပဲညှော်လင့်နေကြတာဖြစ်ပါတယ်။
စစ်ကောင်စီရဲ့ကန့်တတ်ချက်တွေကြောင့်ရခိုင်ဒေသမှာအ धिक အကူအညီထောက်ပံ့ရေးလှုပ်ဆောင်နေကြတဲ့ဒေသခံလူမှုကယ်ဆယ်ရေးအဖွဲ့အစည်းတွေနေနဲ့လည်းအခက်ကြုံနေရတယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဒေသခံအမျိုးသမီးကဆက်ပြောပါတယ
်။တကယ်လိုအပ်တဲ့နေရာတွေကိုကျွန်တော်တို့အဖြစ်မလောနိုင်ဘူးပေါ့နော်ဒီလိုတာမင်းထားတဲ့အတွက်နောက်ပြီးရင်ကျွန်တော်တို့လိုအပ်တဲ့အချိန်မှာလိုအပ်တယ်လို့မပြနိုင်ဘူးပေါ့နော်အဲ့လိုပုံစံမျိုးနေထားအချိန်ကြာကြာမှုတွေရှိတယ်ခရီးလမ်းတွေအဆင်မပြေဘူးပစ္စည်းတွေကိုဆိုလို့ကျွန်တော်တို့အကောင်လုံးကိုတေယူလို့မရတဲ့အနေထားအထူးသဖြင့်ဆိုဒီတကယ်လိုအပ်နေတာကရိတ်ခါပေါ့နော်အခြေခံစားသောက်ပုံလေးစစ်ကောင်စီကတမ်းနေထားတဲ့အချိန်မှာလည်းအခြေခံစားသောက်ပုံလေးပါတဲ့အခါကျတော့ဒီပြည်သူတွေလည်းဒုက္ခရောက်ဆိုလို့ကျွန်တော်တို့အနေနဲ့ဆိုလေကူညီရတာကလက်လက်မမီလက်လက်မမီအဲ့လိုပုံစံမျိုးဖြစ်နေတယ်ပေါ့နော
်နိုင်ငံတကာအဖွဲ့အစည်းအနေနဲ့ကတော့ကန့်သက်ချက်တွေရှိနေပေမဲ့ရခိုင်ပြည်နယ်တခုထဲမှာလူပေါင်း 38,000 နေပါအတွက်အမိုးကံနဲ့ဆန္ဒရိက္ခါတွေထောက်ပံ့ပြီးဖြစ်တယ်လို့လူဦးရေ 1,000 လောက်ကိုကျန်းမာရေးဆောင်ရှောက်မှုတွေဆောင်ရွက်ပေးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်လိုအပ်ချက်တွေများပြားနေတဲ့ရခိုင်ပြည်နယ်အတွင်းကဒေသခံတွေကိုကြေကြေပြန့်ပြန့်သွားရောက်ကူညီခွင့်ရဖို့အတွက်လည်းနေပြည်တော်နဲ့ပြည်နယ်အဆင့်ရှိသက်ဆိုင်ရာအာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးဆောင်ရွက်တာတွေလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။